Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆရာရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဒီဇင်ဘာလ22ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေ9:00အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်ပါ
မင်္ဂလာပါကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုမှရေဒိုအသုံးစရိတ်ကိုလွတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုခဲ့တာကြောင့်အစိုးရလုံခြုံရေးရာရဆိုင်မဲ့အခြေအနေကနေရှောင်ရှားနိုင်လိုက်ပြီဖြစ်ပါတယ်ယေမန်နိုင်ငံဘက်ကနေပြစ်လွတ်လိုက်တဲ့ဒုံးကြီးဒဇင်းအစ္စရေးမျိုးတော်ကိုထိကျရောက်ပောက်ကွဲခဲ့ပါတယ်ဂျာမနီနိုင်ငံမှာလူ9ယောက်တဲ့မနေ့တည်ဆုံးခဲ့တဲ့မဒီဘတ်မျိုးကခရစ်မတ်ဇီးပွဲတော်နေရာကိုဝင်ကြီးချုပ် Olaf Scholz တွားရောက်ခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုစမိုးကျော်ရေအခုလိုသတင်းတွေပြီးမှာတော့ဒီညပတ်စင်ကဏ္ဍတစ်ခုတည်းစစ်သားအဖြစ်အဓမ္မစုဆောင်းခံရသူတွေတဲ့မတန်ဆွမ်းသူပါခဲ့တာကိုကိုယ်တိုင်တွေ့ကြုံခဲ့ရသူက
ဆွဲလိုက်တဲ့မှာတော့ယောဂတွေပါတယ်ချိန်မတန်ပါတယ်ကျမကြီးတအားရှိထားလို့ပါတယ်အဲ့လိုပါလူပြောချင်းသူကစစ်တယ်စစ်တယ်ဆေးရကြတယ်ပြန်လို့ပေး
ဒီကြောင်ပြောထားတဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူခင်းတဲ့ခေတ်ပြိုင်ကဘာပြီးရင်အာရှနိုင်ငံရဲ့နောက်လေယာစီဝါဥရယာတီနဲ့သတင်းတွေတဲကသုတစီစဉ်နေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်မှုကြော်နယ်ပဲပြောပြပေးပါမယ်ခင
်အမေရိကန်ပြည်ထောင်စုမှရေဒိုအသုံးစရိတ်အတွက်လွှတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုနိုင်ခဲ့တာကြောင့်အစိုးရလုံခြုံရေးယာယီရဆိုင်မဲ့အခြေအနေကလည်းရှောင်ရှားနိုင်ခဲ့ပါတယ်လွှတ်တော်နေရာလုံးမှာတောက်ကြနေကအတည်ပြုနိုင်လိုက်တဲ့အသုံးစရိတ်ဥပဒေအရပြည်တော်စုအစိုးရလုပ်ငန်းတွေမတ်လအထိလဲပတ်သွားနိုင်ပြီဖြစ်တယ်လို့အရေးပေါ်ကယ်ဆယ်ရေးအတွက်ဘီလီယံ130ဖို့နဲ့လေယာဆိုင်ပျိုးရေးကဏ္ဍလယ်သမားတွေကိုထောက်ပံ့ဖို့ဒေါ်လာဘီလီယံ10သန်းဒေါ်လာဘီလီယံ30ကိုလည်းသုံးဆွဲခွင့်ပြုပါတယ်ဒါပေမဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဖယ်ရှားပေးဖို့တောင်းဆိုတဲ့အစိုးရအသုံးစရိတ်တွန်းမြင့်ရေးဘတ်ဂျက်ကန့်သတ်ချက်ကိုတော့ဖယ်ရှားပေးမထားပါဘူးဒီသတင်းပတ်အစောပိုင်းကဒီမိုကရက်နဲ့ရီပါဘလစ်ကန်နှစ်ပါတီပေါင်းသဘောတူခဲ့တဲ့အသုံးစရိတ်မူကြမ်းကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလက်မခံတာကြောင့်ပထမတစ်ချိန်ပဲခွဲစဉ်ပယ်ချခံရသလိုရီပါဘလစ်ကန်အမတ်တွေအချိန်ချင်းပြင်ဆင်တဲ့ဒုတိယမူကြမ်းကိုလည်းအတိမပြုနိုင်ခဲ့ပါဘူးဒါပေမဲ့ခရစ်မတ်ပွဲတော်ကာလအစိုးရလုံခြုံရေးတချို့ရပ်ဆိုင်းပြီးဝန်ထမ်းတွေလစာမရနိုင်မဲ့အရေးကနေကာကွယ်နိုင်ဖို့လွတ်တော်ဥက္ကဋ္ဌRepublican အမတ် Mike Johnson ကတတိယကြိမ်ဥဆောင်ပြီးပြင်ဆင်ပြီးတောက်ကြနေကမဲခွဲရမှာအောက်လွှတ်တော်ရောအထက်လွှတ်တော်မှာပါအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်လွှတ်တော်မှာအတည်ပြုနိုင်တာနဲ့ချက်ချင်းလက်မှတ်ထိုးမယ်လို့သမ္မတ Joe Biden ကတော့အစောကတည်းကပြောထားခဲ့ပါတယ
် Israel ကိုဟူသီတပုံတွေဒုံးနဲ့တိုက်ခိုက်ခဲ့တာမှာ15ယောက်ကျော်ဒဏ်ရာရခဲ့ကြပါတယ်ယေမန်နိုင်ငံဘက်ကနေပြစ်ထွက်လိုက်တဲ့ဒုံးကြီးတစ်စင်းဟာ Israel နိုင်ငံ Tel Aviv မြို့ကိုကြားရောက်ပောက်ကွဲလို့16ယောက်ဒဏ်ရာရခဲ့တာပါမျိုးတွေကစီဝိုင်းချက်ချာကြတဲ့နေရာကိုဒီနေ့စနေမနေ့စောပိုင်းကကြောက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်ဘက်နဲ့အရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒါဟာဒီရက်ပိုင်းတဲ့ဒုတိယကြိမ်ပြစ်ခတ်တိုက်ခိုက်ခံရတာဖြစ်ပါတယ်။မစ်ဆိုင်းဒုံးကျည်ကိုစစ်တပ်ကကြားဖြတ်ပြစ်ချနိုင်ခြင်းမရှိတာကြောင့်ပောက်ကွဲခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒုံးကျည်ကြောက်ရနေရာတစ်ဝိုက်အရက်သားတွေဘေးလွရာကိုရှောင်တင်းခဲ့ကြပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့ယေမန်ခြေစိုက်ဟူသီတပုံတွေကအစ္စရေးစစ်ဘက်ပြမှတ်တွေရှိရာကိုပယ်ထိန်တက်ဒုံးတွေနဲ့ပြစ်ခတ်ခဲ့တာလို့ပြောပါတယ်။အစ္စရေးကဂါဇာဒေသမှာထိုးစစ်ဆတ်တင်ခဲ့တဲ့တစ်နှစ်ကျော်ကာလအတွင်းပါလက်စတိုင်းတွေကိုထောက်ခံတဲ့ဟူသီတပုံတွေကအစ္စရေးဘက်ကိုအခုလိုဒုံးကျည်တွေနဲ့ပြစ်ခတ်လာခဲ့တာပါခင်ဗျာ
။ဂျာမနီနိုင်ငံမှာ9ယောက်ထက်မနည်းသေဆုံးခဲ့တဲ့မဒီဘတ်မြို့ကခရစ်မတ်ဇီးပွဲတော်နေရာကိုဝန်ကြီးချုပ် Olaf Scholz ဒီကနေ့သွားရောက်ခဲ့ပါတယ်။ဝန်ကြီးချုပ်ရှိုးနဲ့အထူးပြည်ထရေးဝန်ကြီးသာမကဂျာမနီနိုင်ငံရေးသမားတော်တော်များများလဲဝန်ထမ်းချင်းအထိတ်အမှတ်အနေအောင်တွေဝတ်ဆင်ပြီးအခင်းဖြစ်ပွားတဲ့နေရာမှာလွမ်းသူပန်းခွေတွေပန်းစည်းတွေချခဲ့ကြပါတယ်ဒီကနေ့နှောင်းပိုင်းကျရင်တည်ဆုံးသူဒဏ်ရာသူတွေအတွက်အောက်မေ့ပွဲအခမ်းအနားလဲကျင်းပဖို့ရှိပါတယ်တောက်ကြနေညကလူစီကားနေတဲ့မတီဘတ်မျိုးကဈေးပွားတော်တဲကိုကားတစ်စီးအရှိန်ပြင်းပြင်းမောင်းနှင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လောလောဆယ်အထိ9ယောက်တည်ဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆက်ဆွန်နီဟန်ဟက်unhealthy နဲ့အုတ်ချုပ်ရည်မှုကဒီကနေ့စနေနေ့မှာပြောဆိုပါရတယ်။ တော်တော်များများဒဏ်ရာတွေပြင်းပြထန်ထန်ရတယ်လို့လည်းသူကပြောပါတယ်။တမင်လုတဲ့တိုက်ခိုက်မှုဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတိုက်ခိုက်မှုလုပ်ခဲ့သူအသက်50အရွယ်ဆော်ဒီလူမျိုးဆရာဝန်အနေနဲ့ဘာကြောင့်လုတ်ခဲ့ရလဲဆိုတာကိုစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။ဂျာမနီနိုင်ငံမှာလွန်ခဲ့တဲ့18နှစ်ခရဲကအခြေချနေတဲ့ဆော်စီနိုင်ငံသားဟာဂျာမနီနိုင်ငံမှာတရားဝင်အမြဲတမ်းနေထိုင်ခွင့်ရရှိပြီးနေထိုင်သူဖြစ်ပါတယ်။စိတ်ကျန်းမာရေးအထူးကူတယောက်ဖြစ်တယ်လို့လည်းဂျာမနီသတင်းတွေမှာဖော်ပြပါတယ်။သူရဲ့လူမှုကွန်ရက်စာမျက်နှာမှာသူ့ကိုယ်သူအစ္စလမ်ဘာသာဝင်ဟောင်းလို့ဖော်ပြပြောဆိုထားပြီးမွတ်စလင်စမ်းကြည်ရေးနဲ့ဆိုင်တာတွေကိုနေ့စဉ်တင်ပြနေသူလည်းဖြစ်ပါတယ်
။အမေရိကန်မှာတော့ဒီနှစ်ထဲပြည်ဝင်ခွင့် H1B ဗီဇာရလုံးပြည်နီးပါးထုတ်ပေးခဲ့ပေမဲ့နောက်နှစ်လျော့သွားနိုင်တယ်လို့သတိပေးထားပါတယ်။အမေရိကန်မှာထရမ့်ဆိုရသစ်တက်လာရင်ပညာထက်လုပ်ငန်းကြောင့်ကျင်သူတွေကိုထုတ်ပေးတဲ့H1B အမျိုးအစားပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရော့ချပြီးကျွမ်းကျင်လို့သာမလွန်လောက်တဲ့ပြဿနာဖြစ်နိုင်တယ်လို့လူဝေမှုကြီးကြပ်ရေးဥပဒေပညာရှင်တွေကသတိပေးလိုက်တာပါအခု2024ခုနှစ်အတွင်း H1B ဗီဇာလျှောက်ထားသူတွေက68ရာခိုင်နှုန်းကိုဗီဇာထုတ်ပေးခဲ့ပြီးပယ်ချမှုနှုန်းနည်းခဲ့တယ်လို့လူဝေမှုကြီးကြပ်ရေးကုန်သွယ်ရေးပညာရေးမူဝါဒဆိုင်ရာသုတေသီအဖွဲ့ NFAP ကထုတ်ပြန်ခဲ့တာပါဘိုင်ဒန်ဆိုရလက်ထက်မှာ H1B ဗီဇာညှင်းပယ်တဲ့နှုန်းနည်းခဲ့ပေမဲ့ထရမ့်ဆိုရတက်လာတဲ့အခါတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေချရင်ဗီဇာပယ်ချနှုန်းတိုးလာနိုင်တာကြောင့်ကျွမ်းကျင်လုပ်သားတွေကိုအားထားနေရတဲ့လုပ်ငန်းတွေစိတ်ပူနေကြရတယ်လို့ NFAP ထုတ်ပြန်ချက်မှာထောက်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာခရစ်စမတ်နဲ့နှစ်သစ်ကူအားလရဲ့ကာလအတွင်းခီးသွားသူစံချိန်တင်ပြတတ်နိုင်ပြီး2019ခုနှစ်ထက်ပိုများနိုင်တယ်လို့ခီးသွားတဲ့တရုတ်ပို့ဆောင်ရေးဌာနတွေကထုတ်ပြန်ပြောဆိုထားပါတယ်။စနေနေ့ကနေလာမယ့်နှစ်သစ်ကူနေ့အထိကိုနေထိုင်ရနေရာကနေအနည်းဆုံးမိုင်50ကနေအထက်ခီးသွားမဲ့သူအရေအတွက်ဟာ116သန်းကျော်လောက်ရှိမယ်လို့ကုန်လမ်းပို့ဆောင်ရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီဖြစ်တဲ့ဧသုံးလုံးကုမ္ပဏီကဒီကနေ့ပြောဆိုထားပါတယ်ခရစ်စမတ်နဲ့နှစ်သစ်ကူကာလစနေတနင်္ဂနွေရက်တွေဟာကုန်းလန်းတဲ့လေစိတ်တွေမှာလူအစီကားဆုံးအချိန်ဖြစ်ပါတယ်အမေရိကန်လေကြောင်းလိုင်းတွေမှာပြီးခဲ့တဲ့ကြာတာပရိနေကနေဇန်နဝါရီလ6ရက်နေ့အထိ19ရက်အတွင်းအနည်းဆုံးခရီးသည်54သန်းကိုပို့ဆောင်ပေးရဖို့မျှော်လင့်ထားတယ်လို့အမေရိကန်လေကြောင်းလိုင်းအသင်း Airlines for America ကလည်းကမန်းထားပါတယ်ဒါပြီးခဲ့တဲ့နှစ်ကတည်း600ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်ခရီးသွားအလုံးရဲ့90ရာခိုင်နှုန်းလောက်ကတော့90ရာခိုင်နှုန်းကျော်လောက်ကတော့ကုန်းလန်းကသွားမှာဖြစ်တဲ့အကြောင်းအေးသုံးလုံးကုမ္ပဏီကပြောဆိုထားပါတယ
်မင်္ဂလာညချမ်းမသောတာရှင်များခင်ဗျာ VOA American တိုင်းရဲ့ဒီဇင်ဘာလ27ရက်စနေညသတင်းတွေကိုကိုစောမှုကျော်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်ခဏတွေစတိုက်ပါအရင်ဆုံးတော့ဒုသန်စီစဉ်ပါဒီဒီဘက်မှာတော့စစ်သားအဖြစ်ဓမ္မစုဆောင်ခံရသူတွေဘဝကိုပြောထားပါဗျ။မြန်မာနိုင်ငံနဲ့ဓမ္မစစ်သားစုဆောင်နေတဲ့စစ်ကောင်စီကကိုလက်မတန်ဆွမ်းသူတွေစိတ်ကျမ်းပါရေးချွတ်တဲ့နေသူတွေကပါစစ်သားအဖြစ်စုဆောင်နေတယ်လို့ Frontier မြန်မာအဖွဲ့ကိုကိုရိုင်းကျုံတွေ့သူတွေကပြောထားတာကိုတင်ပြထားပါတယ်ခင်ဗျာ
။နာရီကြပြပြီဒါလို့ဆိုတော့သူတွေပါစစ်ဖောက်ပြီးတော့သူတို့ပြောရဆိုတာကြတော့အဲ့ချိန်ကျတော့သူတို့စီသွားဖောက်ပြီးတော့ပြီးပ
ါဒီစစ်သားနှစ်ယောက်ပါတာကြတော့ကျွန်တော်တို့တင်းနဲ့လုပြီးတော့ကျွန်တော်တို့ဒီရေထဲကိုချခဲ့တယ်မနော်တိုက်ပြီးတော့
ဒီအမျိုးသားနှစ်ယောက်ကအတင်းအာရမတပ်သားစုဆောင်ခံရတဲ့ရာပေါင်းများစွာသောသူတွေကနှစ်ယောက်ပါစစ်ကောင်စီဟာစစ်တိုက်ဖို့အတွက်စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာရောအဆင်မပြေတဲ့သူတွေကိုလည်းတပ်သားစုဆောင်နေတယ်လို့သူတို့ကအခိုင်အမာပြောကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားပါမယ်ဆောင်းပါးတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်
ဘဘုံနေတောင်းတော့ဘဘုံနေပြရတယ်ဘဘုံနေပြရတော့သူကမင်းတို့တောင်းနေုံနဲ့ဆိုင်ကတောင်းထောက်ပြီးတော့ပေးမှတောင်းရဲပြီးတော့ထိုင်ုံပုံမှာထိုင်ခိုင်းတယ်ထိုင်ခိုင်းပြီးတော့ဖုံးလေးကိုစစ်တယ်ဖုံးလေးကိုစစ်ပြီးတော့ဖုံးထဲမှာလည်းဘာမှမတွေ့ရဘူးအဲ့ဒါညာတော့ပြန်မလွတ်ပဲနဲ့ခမ်းမရမှာချိန်မတည့်ရင်90ဖုံးပို့ရတယ
်ပြီးခဲ့တဲ့ August လထဲမှာအသက်28နှစ်အရွယ်ကိုအောင်ကျော်တယောက်ပဲခူးတိုင်းအတွင်းရောက်ဖဖြစ်သူနဲ့အတူဆိုင်ကယ်စီးလာစင်မှာ ရွှေကျင်မြို့အဝင်ဝဂိတ်မှာစစ်သားတွေကတားဆီးလိုက်ပါတယ်။သူတို့နှစ်ဦးစလုံးဟာဘာအမှားမှမလုပ်ထားပေမဲ့သူတို့ကိုစစ်တပ်ထဲကိုခေါ်ဆောင်သွားခဲ့ပါတယ်။ဖမ်းဆီးခံရချိန်မှာသူတို့ကိုဘာကြောင့်ဖမ်းဆီးတယ်လဲဆိုတာကိုစစ်သားတွေကမမေ့ရသလိုစစ်သားတွေကလည်းဘာတွေဆက်လုပ်မယ်ဆိုတာကိုမပြောပြခဲ့ပါဘူး
။အဲ့လိုဖမ်းသွားခြင်းတော့မရှိသေးဘူး။ဖမ်းသွားပြီးတော့အနားရောက်ကြတော့တည်ပါလို့ဆိုတော့သွေးလေးပါဆစ်ဖောက်ပြီးတော့သူတို့ပြောတာဆိုတာကြားတော့အဲ့ချိန်ကျတော့သူတို့စူရောဖောက်ပြီးတော့တည်ပါ
စစ်ကောင်စီဟာညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးအတွင်းလူဝင်အားတွေနဲ့မြို့တတော်များများကိုလက်လွတ်ဆုံးရှုံးရပြီးတဲ့နောက်2024ခုနှစ်ဖေဖော်ဝါရီလမှာတော့စစ်မှုထမ်းဥပဒေကိုပြန်လည်အသက်သွင်းလိုက်ပါတယ်။ဒီဥပဒေအရအသက်18ကနေ35နှစ်အရွယ်အမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေကိုစစ်မှုထမ်းဖို့ခေါ်ဆောင်ခွင့်ရှိပါတယ်။လူအများအပြားကတော့ရွေးကောက်ခံအစိုးရထံကနေအနာကိုတရမဝင်လူယူထားတဲ့ဆရာနာရှင်အစိုးရဟာနိုင်ငံသားတွေကိုစစ်မှုထမ်းဖို့အတင်းအကျပ်လုပ်ပိုင်ခွင့်မရှိဘူးလို့အပြင်းထန်ဝေဖန်ကြပါတယ်။လူ့ခွင့်ရေးကြေညာစာတမ်းအပိုက်၁၈မှာဆိုရင်လေလူသားတိုင်းဟာလွတ်လပ်စွာခံယူရတည်နိုင်ခွင့်ရှိပါတယ်။ဒီမိုကရေစီနိုင်ငံတချို့မှာဆိုရင်လေစစ်မှုမထမ်းခြင်းတဲ့သူဟာတခြားလူမှုရေးအလုပ်တွေကိုရွေးချယ်လုပ်ပိုင်ခွင့်ရှိပါတယ်။အစာပိုင်းမှာတော့ဒေသအသီးသီးမှာမဲနိုင်တဲ့စနစ်နဲ့လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့လည်းလူငယ်တွေဟာစစ်မှုထမ်းဥပဒေကြောင့်အစုလိုက်အပြုံလိုက်ရှောင်ပြေးတဲ့အခါမှာတော့အတင်းအဓမ္မစူးစမ်းမှုတွေကမရေမတွက်နိုင်အောင်ပေါ်ပေါက်လာပါတော့တယ်။စစ်ကောင်စီရဲ့ဒီလုပ်ရက်တွေဟာအစဉ်အတန်းနှိမ့်ချလွန်နေလို့တရားလွတ်တော်ရှေ့နေဦးကြည်မြင့်ကခုလိုပြောပါတယ်
။မဟာကွာခြားမှုရှိတယ်ဆိုရင်နိုင်ငံသားမှာတော့နိုင်ငံကိုကာကွယ်ဖို့ပြီးပါရန်ပြည်တော်မူခုကံမှုလောက်တာလေဒါကပြည်တွင်းကို့ပြည်သူပြည်သားတွေကိုပြန်ပြီးတော့တိုက်ဖို့လို့တွေခေါ်တာလေပြည်ပရန်အတွက်မဟုတ်သူတို့ကိုသူတို့အုပ်ချုပ်နေတဲ့စစ်ကောင်းဆောင်ကိုကာကွယ်ဖို့တွေခေါ်တာလေအဲ့တော့အဲ့ဒီအိဗယ်အင်းကတော့စီနဲ့ရည်လို့ပွာတာပေါ့နော်ပြီးတော့တိုင်းသူပြည်သားတွေကိုကာကွယ်ရမယ်စစ်တပ်ကသူတို့စစ်တပ်ကိုကာကွယ်ဖို့တွေပြည်သူကိုပြန်သုံးတာပေါ့အမတန်ကိုရုပ်မှအလုံးအဆင့်တန်းနှိမ့်တယ်ပေါ့
သုံးရက်ကြာဖမ်းဆီးပြီးတဲ့နောက်မှာတော့ကိုအောင်ကျော်အပါအဝင်အမျိုးသား15ဦးကိုရွှေကျင်မြို့အမှတ်59ချင်းမြန်တရင်ကနေဒိုင်ဦးမြို့မှာရှိတဲ့အမှတ်440ချင်းမြန်တရင်စီကိုပို့လိုက်ပါတယ်။အဲ့ဒီမှာတော့လူဦးရေက250ခန့်ရှိတယ်လို့ဆိုပါတယ်။အဲ့ဒီမှာရှိတဲ့လူအကုန်လုံးနှီးပါးဟာအဓမ္မဆွဲခေါ်ခံရသူတွေဖြစ်နေတာကိုတယောက်နဲ့တယောက်စကားပြောဆိုမေးမြန်းရင်းနဲ့သိခဲ့ရတယ်လို့ကိုအောင်ကျော်ကပြောပြပါတယ်။အဲ့ဒီထဲကတချို့တွေဆိုရင်တိုက်ပွဲဝင်မှုတောင်မသင့်တော်နေဘူးလို့သူကဆိုပါတယ်
။ဆွဲလိုက်တဲ့မှာကတော့ယောဂတွေပါတယ်၊ချီမတန်ပါတယ်၊ကျမ်းမာရေးတအားချူထားလို့ပါတယ်။အဲ့လိုပါလူပြချင်းသူကစေးစစ်တယ်၊စေးစစ်တယ်၊စေးရကြတယ်ပြန်မလို့ဘူ
း။စစ်ကောင်စီရဲ့သူတို့ကိုယ်တိုင်ထုတ်ပြန်ထားတဲ့စစ်မှုထမ်းဥပဒေထဲမှာအမြဲတမ်းမတန်ဆွမ်းသူတွေနဲ့စေးစစ်ရမှာမအောင်မြင်တဲ့သူတွေကိုစစ်မှုထမ်းခွင့်ကနေကင်းလွတ်ခွင့်ပေးထားပါတယ်။ကိုဖြိုးကလည်းအဲ့ဒီအတွေ့အကြုံတွေကိုကြုံတွေ့ခဲ့ရပါတယ်။သူကထိုင်းနိုင်ငံမှာအာနာမသိငင်တဲ့ကတရမဝင်အလုပ်သမားအဖြစ်လုပ်ကိုင်နေတဲ့သူပါ။ဒါပေမဲ့လည်းဖမ်းခံရပြီးအခုနှစ်ဇူလိုင်လမှာတော့မြန်မာပြည်ကိုပြန်ပို့ခံလိုက်ရပါတယ်။သူပါဝင်ပြန်ပို့ခံရသူတရာကျော်ကိုမြန်မာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကအိမ်ကိုပြန်ပို့ရမယ်အစားကော့တောင်းမှာရှိတဲ့မိုးလုံလေးလုံအားကစားရုံကိုခေါ်သွားခဲ့ပါတယ်။အဲ့ဒီမှာအသက်18နှစ်နဲ့35နှစ်အရွယ်အမျိုးသားတွေကိုရွေးထုတ်ပြီးကျန်းမာရေးစစ်ဆေးပေးမယ်ဆိုပြီးစစ်တပ်ထဲကိုခေါ်သွားခဲ့ပါတယ်
။အဲဒီမှာစစ်မနှက်တဲ့သူတွေကဆိုသူတို့ကဖမ်းထားတယ်ကဒီချီကျိုးတာလိုလက်ကျိုးတာလိုလည်းသူတို့မလွတ်ပြီးဒီတိုင်းမဲ့ထားထားတယ်။ဒီစစ်မှုထမ်းရမယ်ဆိုတာကြီးပဲတချို့တလေဆိုရင်ယူနေတယ်ပေါ့နော်ပြောရမယ်စစ်မနှက်တဲ့စစ်တော်မဟုတ်ဘူးပေါ့သူတို့ယူတာယူနေတာအဲ့ဒီလူတွေလည်းပါတယ်ကဘာပြောလို့ပြောမှန်းလည်းမသိသူတို့ကလည်းသူတို့လည်းယူနေတာဆိုတော့လေ
ကိုဖြိုးတို့အဖွဲတဲကအမျိုးသား36ယောက်ကိုရွေးထုတ်ပြီးဘိမျိုးကစစ်သားစုဆောင်ရေးစခန်းတစ်ခုကိုပို့ဆောင်လိုက်ပါတယ်
။ကျွန်တော်တို့ထွက်ပြေးတယ်ဆိုရင်ပေါ့နော်ကျွန်တော်တို့ရိုက်ခံရမယ်ပေါ့။ရိုက်မယ်သူတို့အင်းပန်းနှိမ့်ဆက်မယ်ပေါ့နော်။သူတို့နှိမ့်ဆက်တဲ့ပုံစံတွေကဘယ်လိုပုံစံနှိမ့်ဆက်မလဲဆိုတော့တော့သူတို့လည်းတိတိကျကျမပြောဘူး။တော်တော်တော့နားမယ်ပေါ့နော်ကျွန်တော်တို့တချို့ကျွန်တော်တို့ထွက်ပြေးတဲ့သူတွေကိုမြင်ရတဲ့သူတွေပြောတာတော့လမ်းတော့မရှောင်းနိုင်တော့ဘူးတဲ့သူတို့ပြောတယ်ကွာ။အဲ့ဒီလိုအဲ့ဒီလောက်ထိနှိမ့်ဆက်တယ်လို့ပြောတယ်
ဘိမျိုးမှာလူဦးရေ298ယောက်ပြည့်တဲ့အခါမှာတော့အ အဲ့ဒီကနေပလောမြို့မှာရှိတဲ့စစ်တင်နှန်းချောင်းကိုစစ်သည်မောနဲ့ပို့ခံရပါတော့တယ်။ပင်လယ်ကနေချောင်းတစ်ခုကိုတွားရမယ့်အခါသူတို့ကိုငါးဖမ်းလေတွေနဲ့တဆင့်ပြန်ပို့ပေးပါတယ်။အဲ့ဒီအဆင့်မှာတော့ကိုဖြူတို့ကလွတ်မြောက်ဖို့အတွက်ကြိုးစားခဲ့ပါတယ
်။သူကခွဲခွဲပြီးတော့ပို့ပေးတယ်ကြာ။အဲ့ဒီမှာကျွန်တော်နဲ့ခင်တဲ့သူတွေပေါ့နော်ကျွန်တော်လိုက်မေးကြည့်တော့ရောက်30လောက်ရှိမှထင်တယ်ကျွန်တော်တို့လေးပုံပါလေ။တီလေးပုံမှာသူတို့ခွဲပေးတဲ့အခြေကြောင့်တော့ကျွန်တော်နဲ့ခင်တဲ့သူတွေပဲဆိုတော့ကျွန်တော်လိုက်ပြောကြည့်တော့ဗောနော်ဒီလိုထွက်ပြေးချင်တဲ့ဆန္ဒရှိတာဗောဒီစစ်တပ်မှာနေချင်တာဗောဘသူမှမနေချင်ကြတော့ဗောနော်သူတို့ကဒီကောင်လေးလက်ထက်ကနေပြီးတော့လွတ်ရင်ရောက်ပြီဗောထွက်ပြေးမယ်ဗောကျွန်တော်ပြောတော့လက်ခံစားတယ်ဒါကြောင့်ကျွန်တော်တို့ဒီမျိုးဒီစစ်သား2ယောက်ပါတာကြတော့ကျွန်တော်တို့တင်းနဲ့လုပြီးတော့ကျွန်တော်တို့ဒီရေထဲကိုချခဲ့တယ်ဗောနော်တိုက်ပြီးတော့ဒီတင်းနဲ့လက်ယူပြီးတော့ကျွန်တော်တို့ထွက်ပြေးလာလိုက်တယ်ဗော
ဒေသမားတွေရဲ့အကူအညီနဲ့ရွာတရွာကိုကန့်ကတ်ပြီးချိန်မှာကျေးရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖတွေကသူတို့ကိုဘေးလူရာကိုကူညီပေးခဲ့ပါတယ်။ကိုအောင်ကျော်ကလည်းတပ်ထဲကနေထွက်ပြေးလာနိုင်ခဲ့ပါတယ်။ဒိုင်ဦးချင်းမြန်တရင်ကိုရောက်ရှိပြီးတဲ့နောက်တပ်သားတွေဟာအချိန်နဲ့ဖုံးသုံးပြုခွင့်ရပါတယ်။အဲ့ဒီချိန်မှာတော်လန်ရင်တပ်ဖွဲ့ဝင်တွေနဲ့ဂျိုတင်ချိတ်ဆက်နိုင်ခဲ့ပါတယ်။အဖမ်းခံရပြီးဆယ်ရက်ကြာမှတော့သူနဲ့တခြားလူငယ်တယောက်ဟာအခန်းပရင်းပေါက်ကနေခုန်ထွက်ပြီးလေခွင်းတွေကိုဖျက်ချော်ကတော်လန်ရင်တပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေရာကိုထွက်ပြေးခဲ့ပါတယ်။လေးရက်ကြာချီချင်းခရီးကျန်းကိုကောင်းကောင်းမအိပ်ရဘဲဖျက်ချော်ခဲ့ပြီးလမ်းမှာလည်းရွာသားတွေရဲ့အကူအညီပေးမှုတွေနဲ့နောက်ဆုံးမှာတော့တော်လန်ရင်တပ်ဖွဲ့ဝင်တွေထိန်းချုပ်တဲ့လွမြောက်နေမြေကိုခြေချနိုင်ခဲ့ပါတယ်။
ဖုန်းမပါတော့ကိုတို့ခါကြတော့ဘာပြည့်ရလောရတာတော့ဖိတ်ဆက်လောရတာကိုဖုန်းမခီးတော့သူများကြီးကဖုန်းယူဆောက်အောင်လေတရားမတရားဆောက်ဆိုလူလဲလူရှိလို့မလူလားလူရဲ့ရှိတယ်မလူလားလူရရှင်ကိုပြန်မိပါရှင်ကိုဘွားမလူတော့ရောင်းကိုသူ့ရဲ့နေရာတိုင်းတောင်းမဆက်ရေဘယ်လိုမျိုးခက်ခဲရအများကြီးပါပဲ
စစ်ကောင်စီကတော့တလကိုလူဦးရေ 9,000 လုံးနဲ့စစ်သားစုဆောင်းသွားမယ်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကသတင်းထောက်တချို့ကိုပြောထားပါတယ်ဒီချက်လက်တွေရဆိုရင်အခုနှစ်နိုဝင်ဘာလမှာအပတ်စဉ်ခုနှစ်အထိတင်းနှန်းစင်ထားပြီးဖြစ်တာကြောင့်တပ်သား 35,000 စုဆောင်းပြီးပြီလို့တွက်ဆနိုင်ပါတယ်။လာမယ့်လတွေအတွင်းမှာလည်းလူငယ်အများပြားကိုအတင်းအဓမ္မတပ်သားစုဆောင်းခံရနိုင်ပွဲရှိနေပါတယ်။ကိုဖြိုးနဲ့အတူလေပေါ်ကထွက်ပြေးလာတဲ့အယောက်30မှာကိုဖြိုးအပါအဝင်အယောက်20ကတော့ကရင်မျိုးသားကာကွယ်တပ် KNDO အဖွဲ့တွေကိုဝင်လိုက်ကြပါတယ်ကိုအောင်ကျော်ကတော့မိသားစုကိုသူခိုလုံနေတဲ့တော်လိုင်းအင်အားစုထိန်းချုပ်နေမိတဲ့နေရာကိုခေါ်လာနိုင်ခဲ့ပါတယ်အဲ့ဒီမှာအသက်မိုးဝမ်းကြောင်းအတွက်အလုပ်တစ်ခုရဖို့မျှော်လင့်နေပါတယ်သူကလူငယ်တွေကိုလည်းစစ်ကောင်စီတပ်နဲ့ဝေးနိုင်သမျှဝေးဝေးနေကြဖို့တိုက်တွန်းထားပါတယ်
ကျင်းနိုင်နေသူတို့နဲ့ဝေးနေရမှာနေတာအကောင်းဆုံးနေပြီသူတို့လက်ထက်ရောက်ရရင်သူတို့ပြောတဲ့တိုင်းနေရမှာသူတို့ခိုင်းတဲ့တိုင်းလောက်ရမှာပဲသူတို့တည်ဆွဲတည်ရမှာသူတို့နေဆွဲနေရမှာအဲ့လိုအတက်နိုင်ဆုံးကသူတို့နဲ့သူတို့လက်ထက်ကမရောက်အောင်တော့အကုန်လုံးမရောက်အောင်နေရပါလို့ပဲပြောချင်တာကျန်တာတော့ဘာမှမပြောချင်ဘူ
းတို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ချမ်းပေးတာတွေကိုလည်းကြိုဆိုပါရစေလူခွင့်ရေးဆောင်ပါတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန် page ကိုလည်း subscribe လုပ်ပြီးပို့တောင်းဆိုပါရစေရှင်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။စစ်သားအဓမ္မစုဆောင်းခံရသူတွေဘွား Frontier မြန်မာပြတ်ပြတ်ခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခက်ပြိုင်ကြပါပါ။ American လူခွင့်ခွဲခြားဆက်ဆံမှုကိုပြောထားပါလေ။ Democracy လူခွင့်မှာ American ကလောကနိဗ္ဗာန်လို့တချို့ထင်ကြတာဟုတ်ပါလား။အမေရိကန်လုပ်ငန်းခွင်ခွဲခြားဆက်ဆံမှုအကြောင်း Gender Equality Network အဖွဲ့ Director ဒေါ်မေစပယ်ဖြစ်ကိုဥတ္တမောင်တန်မေးထားပါတယ်ခင်ဗျာ
Democracy နိုင်ငံကြီးလို့တည်ကြတဲ့အမေရိကန်မှာလည်းအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံတာတွေရှိနေတယ်လို့ New York, Pennsylvania, California မှာရှိကြတဲ့ Tech College ကသူတည်ပြီး၃ရက်သူတည်တန်းကိုပြောလိုက်ပါလေအရိစာလံကို Human Resource Quarterly သူတင်တာ Academic ဆရာမပေါ်ပြခဲ့တာပါစာရန်နာမည်ကတော့ Never Quite Right စာရန်ခေါင်းစဉ်ကြီးရဲ့ခေါင်းစဉ်ငယ်တစ်ခုကတော့ Identity Factors Contributing to Bias and Discrimination Experienced by Women Leaders in the United States ဖြစ်တယ်ဆရာရှင်တွေကမိမဘီနဲ့ပတ်သက်တဲ့အစွဲတွေနဲ့ခံစားချက်ဝကြဆက်ဆံမှုကြောင့်ချက်တွေကိုပေါ်ထုတ်ခဲ့ကြတာဖြစ်ပါတယ်ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားလူကတော့ Gender Equality Network ရဲ့ Director Don Bisbell ဖြစ်ပါတယ်မင်္ဂလာပါ Don Bisbell
မင်္ဂလာပါဆရာ
โอเคဆရာမပြောခဲ့တဲ့စာရမ်းမှာဆိုရင်ပေါ့နော်ကျွန်တော်တို့အစွဲနဲ့ဖွဲ့ခြားဆက်ဆံတဲ့အကြောင်းချက်တွေပေါ်ပြထားတာဒါ30လောက်တော့တွေ့ရပါတယ်ဆိုတော့ဒီစာရမ်းကိုဆရာမဖတ်လိုက်ရတဲ့အခါမှာဆရာမဘလို့များထင်မြင်မိပါလဲ
ကျွန်တော်တို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကြုံရတဲ့ဖွဲ့ခြားဆက်ဆံခံရမှုတွေပေါ့နော်အာဒီကျွန်တော်တို့နိုင်ငံမှာလည်းရှိနေတဲ့ဒီ gender ဓာတ်တူညီညာမှုမရှိမှုတွေနဲ့တိတ်ကြီးကွာခြားမှုမရှိဘူးဆိုတာတွေ့ရတယ်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်အဲ့တော့အမေရိကန်နိုင်ငံလိုမျိုးပေါ့နော်ဟိုတကယ်ကမ္ဘာထိပ်တန်းအဒီမိုကရေစီနိုင်ငံကြီးတစ်ခုဖြစ်နေပြီးတော့ဒီဓာတ်ညညရှိမှုတွေလူ့အခွင့်အရေးတွေကိုတက်တက်လာလောင်ပေါ့နော်ဟိုတံပိုးထားတဲ့လူ့အခွင့်အရေးဖြစ်နေရတာ ਨੇ အခုလိုမျိုးဟိုဖဲသားဆက်ဆံမှုတွေအမျိုးသမီးတွေကအထူးသဖြင့်လုပ်ငန်းစဉ်မှာကြုံတွေ့နေရတယ်ဆိုတဲ့ဟာကိုဖတ်ရတာပေါ့နော်အဲ့ဒီမှာတော့အော်ကြလဲဟုတ်တယ်ဒါပေမဲ့သိတော့မထူးဆန်းပါဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီလိုမျိုးခွဲခြားသက်သေမှုတွေမညီညာမှုတွေကကျမတို့နိုင်ငံကျမတို့ရဲ့လူပတ်စီနဲ့အဲလောကအခွင့်အရေးထဲမှာလည်းကျမတို့အမြဲတမ်းမြင်ဘူးနေကြတွေ့နေကြတားနေကြအတောင်းရတွေပဲဖြစ်ပါတယ်အဲ့တော့အော်ကျမတို့နိုင်ငံကျမတို့ရဲ့အခြေအနေနဲ့သိကြီးကွာခြားမှုမရှိပါလားလို့သိတဲ့မှာအဲ့လိုတော့ခံစားမိပါတယ်ဆရာ
ဆိုတော့ဆရာမတို့ပြင်ခဲ့တဲ့မြန်မာနိုင်ငံနဲ့ဆိုရင်ခုနပြောသလိုသိကွာချတာမတွေ့ရဘူးသူထူးခြားတာကိုဆက်မသွားပြီးတွေ့ရပါမယ
်အခုဆရာအာရင်းညောင်းပြီးပြောတဲ့စာတန်းမှာလည်းတွေ့ရတဲ့အချက်တွေကကျမတို့ဟိုဒီရုံးမထွက်တာအစင်လာသူတေသနာစာတန်းမှာဟိုတွေ့ခဲ့တဲ့ finding တွေပေါ့နော်ဟိုတွေ့ရှိချက်တွေနဲ့တော်တော်လေးကိုအလားတန်တူတာတွေ့ရပါတယ်အထူးသဖြင့်တော့အဲဒီအဲဘယ်လိုပြောမလဲဒီမှာဆိုရင်တော့ဆရာရဲ့တို့ကတော့အဲဒီအဲဘယ်လိုပြောမလဲအဖြူမျိုးသမီးဖြစ်မှုပေါ့နော်အဲအဖြူဟိုဒီလူချူဖြစ်မှုကအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်ပေါ့နော်ပို့ပြီးတော့မှဒီ power ရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းတကယ်တော့တိတ်တော့မထူထားဘူးပေါ့နော်ဗမာဗုဒ္ဓဘာသာဖြစ်ခြင်းကအဲ့လိုမျိုးနည်းနည်းအခွင့်ထူးခါဖြစ်တယ်ပေါ့နော်အဲ့တော့တခြားသောဒိုင်းရင်သာလူနည်းစုမျိုးနည်းစုတွေဖြစ်ရတာရဲ့အဲဒီဘာသာရေးမှာလည်းပဲလူနည်းစုဖြစ်တဲ့အခါမှာဟိုခေါင်းဆောင်မှုနေရာမှာပဲဖြစ်ဖြစ်သာတော့အခွင့်အရေးတွေရရှိမှုမှာပဲဖြစ်ဖြစ်ပေါ့နော်မျိုးသမီးမျိုးသမီးလည်းဖြစ်မယ်ဆိုရင်ပို့လို့တော့မှဖဲသားဆက်ဆံခံရတာအခွင့်အရေးမရတာပေါ့နော်ဓာတ်လူညီများအခွင့်အရေးမရတာတွေပို့ပြီးတော့ခံစားရပါပဲသူတို့ကတော့ဒီမှာတော့အဖြူဖြစ်ခြင်းပေါ့နော်အဲဒီလူဖြူဖြစ်ခြင်းလူမဲဖြစ်ခြင်းအသားအရာအသက်အရွယ်ပြီးတော့အိမ်ထောင်ရှိတာမရှိတာပါသမီးရှိတာမရှိတာအဲ့ဒါတွေအားလုံးပေါ့လေအဲ့တော့ခြုံပြီးပြောမယ်ဆိုတော့ဆရာရဲ့အဲဒီအမေရိကန်မှာလည်းမဟုတ်ဘူးပေါ့နော်ကျမတို့နိုင်ငံမှာရောဘယ်လူ့ဖွဲ့စည်းမှမဆိုအများအားကျမတို့သုံးတော့နေတယ် glass ceiling ပေါ့နော်အဲဒီအဲ့ဘယ်လိုပြောမလဲအမျိုးသမီးတွေကသူတို့ကိုညှော်လင့်ထားတဲ့နေရာ position ပေါ့နော်အဲ့ဒီနေရာမှာသူတို့ကနေနေတရွတ်ကာလပတ်လုံးသူတို့ကိုလူ့ဖွဲ့စည်းကညှော်မှန်းထားတဲ့ညှော်မှန်းချက်တွေနဲ့ကိုက်ညီအောင်နေနေတရွတ်ကာလပတ်လုံးအဆင့်ပြေတယ်အဲ့ဟာကိုဘောင်ကိုကြော်လွန်ပြီးတော့မှအမျိုးသမီးတွေကအရန်ကိုထက်မြက်မယ်။ဒါမှမဟုတ်ရင်လည်းအရန်ကို vocal ပေါ့နော် outspoken ဖြစ်မယ်။ပြီးတော့အဲ့လိုမျိုးခုခုကိုယုံကြည်မှုရှိရှိနဲ့တခုခုဆိုရင်တို့ရဲ့ခံယူချက်တို့ရဲ့ချင်းချင်းယူဆချက်တို့ရဲ့ယုံကြည်ချက်ကိုဘယ်လိုပုံလဲ။ရဲရဲနဲ့ပေါ့နော်။အဲ့ဒါကိုဟိုတိုက်တိုက်တွန်းတွန်းပြောဆိုတာမျိုးဖြစ်မယ်ဆိုရင်လူတွေရဲ့ဒီအမျိုးသမီးတွေပေါ်မှာထားတဲ့စံနှုန်းနဲ့မကန့်ကြီးတော့ဘူးပေါ့နော်အဲ့ဒီခါမှာဘလို့ပဲဖြစ်ဖြစ်ဒီဟိုမငြေရတဲ့အလွာလေးတစ်ခုနဲ့နော်သူတို့ကိုဟိုတိတိတာတာပဲဖြစ်ဖြစ်မတိမတာပဲဖြစ်ဖြစ်ခွဲခြားဆက်ဆံမှုတွေသူတို့ရဲ့ဒီပြောဆိုမှုတွေသူတို့လုပ်တဲ့အလုပ်တွေကိုတံပိုးမထားမှုတွေအလေးမထားမှုတွေပေါ့နော်သူတို့ကိုလည်းရေးတည်ယူတလေးတစားမပြုတ်လုံမှုတွေကိုအလုပ်ငန်းခွင်ထဲမှာအများကြီးပဲမြင်ရတယ်တွေ့ရတယ်ခံစားရတယ်ပေါ့လေအဲ့တော့ဒီပြောရမယ်ဆိုရင်တော့ကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေအမျိုးသမီးခွင့်ရေးတို့ gender တန်းတူညီညာရေးတို့ပေါ့လေရရှိဖို့အတွက်ကိုအမေရိကန်ပါဝင်ဖို့အနောက်နိုင်ငံတွေကလာပြီးတော့မှအသိပညာပေးတာတွေဒီ project တွေပေါ့နော်အများကြီးပဲလာလုပ်ပေးရဲ့တကယ်တမ်းပြောရမယ်ဆိုရင်တော့တို့ရဲ့လူဖွဲ့စည်းတဲ့မှာလည်းလုပ်ကြရတယ်အများကြီးပဲရှိနေသေးတယ်ဆိုတာကိုကျမတို့လည်းအများကြီးပဲအခုတော့ လေးလာအဲတည်ယူမိတယ်ပေါ့နော်ဆရာ
ဆိုတော့အမေရိကန် NGO လှုပ်ရှားမှုမှာမျိုးသမီးတန်းတူရေးလှုပ်ရှားမှုပုံမှာဟောဆရာမဘယ်လိုသိရှိမြင်ပါသလဲခင်ဗျဟု
တ်ကဲ့ဟုတ်ကဲ့တကယ်မှာပေါ့နော်ဟိုကျွန်တော်တို့နိုင်ငံမှာရှိတဲ့အစိုးရအဆက်ဆက်ကအများအားဖြင့်ဘုံရုံဝင်သွားစွာဟိုပြောခဲ့တယ်လို့ပဲပေါ့နော်အဲမြန်မာမျိုးသမီးတွေကအဲဒီဟိုနိုင်ငံရေးမှာပါဝင်ခွင့်ပေါ့အမဲပေးပိုင်ခွင့်တို့အဲဒီတော့ဒီအလုံးလုံးပိုင်ခွင့်တို့ပညာသင်ကြားခွင့်တို့ပေါ့လေဒါတွေကိုဟိုသောစီးစွာရရှိမှုအားအဲဒီကမ္ဘာနိုင်ငံတော်တော်များများထက်သာပါတယ်ပေါ့နော်အဲဒါပေမဲ့အဲ့လိုတာတဲ့ပတ်ကြောင့်မြန်မာအမျိုးသမီးတွေကတန်းတူညီများခွင့်ရရနေတာလားလို့မေးရင်တော့ရနေတာတော့မဟုတ်ဘူးပေါ့လေဒါပေမဲ့သူများထက်သောပြီးတော့မှတော့ကျွန်တော်တို့အဲမြန်မာနိုင်ငံကအမျိုးသမီးတွေကမဲပေးခွင့်တို့အလုံးလုံးပိုင်ခွင့်တို့ပညာသင်ကြားခွင့်တို့အဲဒီစောရတာတော့ဟုတ်ကဲ့ပါလေအဲအမေရိကန်နိုင်ငံတမိုင်းမှာဆိုရင်တော့အမျိုးသမီးတွေကဒီမဲပေးခွင့်ရဖို့အတွက်နဲ့ပြီးတော့အတူညီတဲ့အလုပ်အတွက်တူညီတဲ့လောက်ခလာတာရဖို့အတွက်ပေါ့နော်ဟိုဒီအမျိုးသမီးအလုပ်သမားတွေရဲ့အဲဒီလှုပ်ရှားမှုတွေပြီးတော့အမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်လှုပ်ရှားမှုတွေဟာ Civil Rights Movement နဲ့အတူတူပေါ့လေအားကောင်းလာခဲ့တာဟုတ်တယ်ပေါ့ဒါမဲ့လေအဲဒီမှာပေါ့ကိုကျွန်တော်စဉ်းစားမိရရှိရပေါ့နော်ဟိုအဲ့တော့ဒီလောက်နှစ်တည်းအများကြီးကြာလာတဲ့ခြေကိုဒီ civil rights နဲ့ပတ်သက်ပြီးတော့မှလည်းနော်တို့အဲဒီ quasi ပေါ့အခြေခံဥပဒေကိုပြင်လာတို့ဒီ civil rights နဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းချက်တွေကိုတို့ဟိုပြဋ္ဌာန်းတာတို့နော်ဟိုကျော်စနစ်ကိုဖျက်သိမ်းတာတို့အစရှိတဲ့ဖြစ်အမေရိကန်မှာလည်းတို့လည်းအများကြီးပဲပြည်ပြင်ပြောင်းလဲမှုတွေလုပ်ခဲ့တာမှန်တယ်ပေါ့နော်အမှန်ပေမဲ့လည်းအဟိုတကယ်အမ်းပြောရမယ်ဆိုရင်တကယ်လက်တွေ့မှာဟိုတကယ်အဲဒီလူတို့ကြားထဲမှာပေါ့နော်ဟိုတကယ် community ထဲမှာတော့အဲတဖြည်းဖြည်းချင်းနဲ့ဒီအမျိုးသမီးဖွဲ့ရေးကို gender တန်းတူညီညာရေးကို ਨੇ ပတ်သက်တဲ့အဲဒီလှုပ်ရှားမှုတွေဟာဟိုအရေးအလို့အားမကောင်းတော့ဘူးလို့ကျွန်မမြင်တယ်ပေါ့နော်။နောက်ပြီးအထူးသဖြင့်အော်ကြကောင်းတဲ့အချက်ကနော်အမေရိကန်နိုင်ငံကဒီစီတော်လို့ကျွန်မတို့ဟိုခေါ်တဲ့မျိုးသမီးများပေါ့ဒီမျိုးစုံနဲ့ခွဲခြားဆက်ဆံမှုပပောက်ကြီးပေါ့နော်။သဘောတူမှာတော့လက်မှတ်မထိုးထားတဲ့နိုင်ငံတွေမှာပါတယ်။ဒီနိုင်ငံရောက်လာပြီးတော့မှပဲအခုဆိုရဲဒီအရန်ကိုအငင်းသွားကြကိစ္စတွေအများကြီးကိုကျွန်မတို့မြင်နေကြားနေရတယ်။ဟိုဆိုတဲ့ခါကျတော့အမျိုးသမီးအဲကိုနိုင်ငံကောင်းဆောင်အနေနဲ့လက်မခံနိုင်တဲ့လူအဖွဲ့အစည်းတွေမှာအမေရိကန်နိုင်ငံပါနေတော့မှာပေါ့နော်တော်တော်အော်အော်ကောင်းပါတယ်အဲ့လိုပဲပေါ့နော်ကျွန်တော်တို့နိုင်ငံမှာဒီမဘာတာပေါ့နော်669ထုတ်ရှားမှုအာဒီဆိုဘယ်လိုပြောရမလဲအမျိုးသားရေးပေါ့လေနော
်ဟုတ်ပါဘူး
ဆိုရအမျိုးသားရေးအဲဒီထုတ်ရှားမှုတွေအားကောင်းတဲ့ဥစ္စာအဲအဲ့လိုပုံစံမျိုးကိုဟိုအမေရိကန်လိုမျိုးပေါ့လေဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဒေသတံပိုးထားတဲ့နိုင်ငံမှာလေလာပြီးတော့မြင်နေတွေ့နေရတာအရန်ကိုဟိုအော်ပြရလဲကောင်းတယ်တော်တော်လေးထိတ်လန့်မိတယ်ဆိုတော့
နော်ခုနပြောတဲ့အမေရိကန်တမိုင်းကြောင်းကနေပေါ့နော်ကျွန်တော်တို့ဆက်မဒီပါရောက်နေတာနဲ့ကျွန်တော်တို့ကသင်္ကန်းစာကိုဆွဲထုတ်ယူမယ်ဆိုလို့ရှိရင်ဘလို့သင်္ကန်းစာမျိုးရမယ်လို့ဆက်မထင်ဘူး
ကျမတို့တွေဒီဘာလှောက်ရှားမှုပဲဖြစ်ဖြစ်ဘလို့လူတို့ဘလို့တို့အသိပညာပေးမှုပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးတွေလုပ်တဲ့အခါမှာကျမတို့ကြံခဲ့တတ်တာဓမ္မမဟုတ်ရင်လည်းကျမတို့ကြော်သွားတတ်တာကအာဒီဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာအာဒီအဖွဲ့အစည်းတွေပဲပေါ့နော်တိုးတက်တဲ့အမြင်ရှိတဲ့အာဒီလူ့အဖွဲ့အစည်းတစ်ခုဖြစ်ဖို့အတွက်ဆိုရင်ကျမတို့တွေကဒီအကြမ်းကိုဟို sensitive ဖြစ်တယ်လို့အလူအများစုကမြင်ကြတဲ့ဘာသာရေးတို့ဓလိထုံတန်းစင်လာတို့ယဉ်ကျေးမှုတို့ပေါ့နော်ဒါတွေနဲ့ပတ်သက်ပြီးအငင်းပွားစရာရှိတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကဒီအများပြည်သူနဲ့ပေါ့နော် debate လုပ်တာပဲဖြစ်ဖြစ် discussion ပေါ့လုပ်တာပဲဖြစ်ဖြစ်အဲ့လိုမျိုးတွေများများလုပ်ဖို့လိုတယ်လို့ကျွန်မမြင်တယ်ပေါ့မြန်မာဒီအမေရိကန်မှာရှိတဲ့အနောက်သမီးအဖွဲ့အစည်းတွေလည်းတက်ပြီးတော့အများကြီးလည်းလုံဆောင်ပြရရရှိနေသေးတယ်ဆိုတာကိုကိုကတော့ပေါ့နော်ဟိုမြင်မိပါတယ်တွေးမိပါတယ်လို့ဆရာဟုတ်
ဟုတ်ကဲ့ဆရာအများကြီးကျေးဇူးတင်ပါတယ်ဟုတ်ကဲ့
ကျေးဇူးပါဆရာ
ဟုတ်ကဲ့ခုဆွေးနွေးသွားခဲ့တဲ့သူကတော့ Gender Equality Network ရဲ့ Director ဒေါက်တာ Miss Betty ဖြစ်ပါလေကျွန်တော်တပောင
် American လောက်ခွင့်ခွဲခြားဆက်ဆံမှုတွေဥတမောင်တန်းပြပြခဲ့တာပါမကြာခင်အာရှနိုင်ငံအပါဝင်စနေညပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့စနေညပိုင်းစီစဉ်တွေကိုည7:00ဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာလဲစနေညနောက်ပတ်စဉ်ခန္ဓာတွေဖြစ်တဲ့လေယာစီပါဥရိယာစီနဲ့သတင်းတွေကတုတ္တမလာခင်အခုအာရှနိုင်ငံရေးပါစီးရီးယားနေရာပြန်အခြေအနေတရုတ် American စီးပွားရေးနဲ့ Israel Hamas အဖြစ်ရည်တွေပြောထားပါတယ်စီးရီးယားစစ်ပြေဒုက္ခသည်တွေနေရာစပြန်နေပေမဲ့အစုလိုက်အပြုံလိုက်ပြန်သွားရင်တော့အခက်တွေ့နေတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်အမေရိကန်ကတရုတ်မှာရင်းနှီးမြှုပ်နှံမှုတွေကိုထပ်တင်းကြပ်ဖို့လုပ်နေစဉ်တရုတ်ကတော့ကုန်သွယ်ရေးရာနှစ်ဖက်အကျိုးရှိတယ်လို့ပြောလိုက်ပါတယ် Israel Hamas အဖြစ်ရနေရင်မျှော်လင့်စေလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ပြောပါတယ်ကိုစုံမွတ်ကျော်ပြောပြပေးပါအောင်ခင်ဗျာ
စီးရီးယားမှာဒီဇင်ဘာ10ရက်နေ့ကသမရဘာရှာအာဆာပြုတ်ကျတော့ပြီးနောက်စီးရီးယားစစ်ပြေဒုက္ခသည်တွေဟာနေရာစတင်ပြန်နေကြပါပြီအထူးသဖြင့်တော့အိနီချင်းတူရကီနိုင်ငံမှာခိုးလုံနေတဲ့ဒုက္ခသည်တွေဖြစ်ပါတယ်။စီးရီးယားပြည်တွင်းစစ်ဟာ2011ခုနှစ်မတ်လမှာစတင်ခဲ့ပြီးတန်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာတူရကီနိုင်ငံထဲကိုဝင်ပြေးကြပါတယ်။2022ခုနှစ်စည်းရင်းနေအရ 3.8% လောက်ရှိပါတယ်။တူရကီနိုင်ငံကစီးရီးယားဒုက္ခသည်တွေကိုကုလသမဂ္ဂသဘောတူညီချက်နဲ့အညီခိုးလုံဝင်ပေးပြီးပညာရေး၊ကျန်းမာရေးအလုပ်အကိုင်စတာတွေကိုခွင့်ပြုခဲ့ပါတယ်။စီးရီးယားဒုက္ခသည်အားလုံးရဲ့60ရာခိုင်နှုန်းဟာတူရကီမှာရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစပြီးယာနဲ့ချီတဲ့ဒုက္ခသည်တွေဟာနေဆက်ဖြတ်ကျော်ပြီးစီးရီးယားကိုပြန်ကြပါတယ်။ဒါပေမဲ့တူရကီမှာအခြေကျနေပြီဖြစ်တဲ့ဒုက္ခသည်တချို့ကတော့မပြန်ကျင်ကြတော့ပါဘူး။နေဆက်မြို့ Gaziantep မှာအခြေကျနေပြီဖြစ်တဲ့အသက်32နှစ်အရွယ်အထည်ချုပ်အလုပ်လုပ်နေတဲ့စီးရီးယားစစ်ပြေးဒုက္ခသည်မာမုတ်ကဘူလီကတော့မပြန်လို့တော့ဘူးလို့ပြောပါတယ်။
Ben şimdi gitmek istemiyorum. Çünkü işim yok. Elektrik yok. Daha
sonra Suriye ကိုမပြောင်းကြပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာအလုပ်လည်းမရှိပါဘူး။လျှက်စစ်မီလည်းမရှိသလိုတောက်သုံးရည်လည်းမရှိပါဘူး။နောက်ပြီးတိုင်းပြည်ခေါင်းဆောင်မရှိသလိုဘယ်သူဖြစ်လာမယ်ဆိုတာလည်းမသိပါဘူး
။သူ့ရဲ့ကလေးတွေဟာလည်းတူရကီမှာပဲမွေးပြီးအဲ့ဒီမှာပဲကျောင်းတက်ပညာသင်နေကြပါတယ်။တူရကီတွေကတော့ Suriye တွေကိုပြန်စေချင်ပါတယ်။တန်းနဲ့ချီတဲ့ဒုက္ခသည်တွေလာနေတဲ့အတွက်သူတို့အလုပ်အကိုင်တွေဆုံးရှုံးရသလိုသူတို့ရဲ့ပညာရေး၊ကျန်းမာရေးအခွင့်အလမ်းတွေလည်းခွဲဝေပေးရတာမကြိုက်ကြပါဘူးလူမျိုးစုနှစ်ခုအကြားတင်းမာမှုတွေရှိပါတယ်ဒါပေမဲ့စီးရီးယားတွေပြန်သွားရင်ဈေးပေါ်တဲ့အလုပ်သမားဆုံးရှုံးမှာကိုတော့တူရကီလုပ်ငန်းရှင်တချို့ကစိုးရိမ်ကြပါတယ
်
ဖရီဟန်လီမျိုးက80ရာခိုင်နှုန်းလောက်ဟာစီးရီးယားအလုတ်သမားတွေကိုအားထားနေရတာပါသူတို့ပြန်သွားမယ်ဆိုရင်အလုတ်သမားရှားသွားမှာပါဥပမာစိုက်ပျိုးရေးလုပ်ငန်းတွေဈေးဆိုင်စားတောက်ဆိုင်တွေမှာလုပ်တဲ့အလုတ်သမားတွေရှားသွားမှာပါသူတို့ကအလုတ်သမားကတတ်တာပြီးတူရကီအလုတ်သမားတွေကဈေးကြီးပါတယ်လို့နေဇတ်မျိုးရီဟန်လီကလုပ်ငန်းရှင်တဦးကပြောဆိုသွားတာပ
ါ because we guess many people are still cautious
တချို့ဒုက္ခသည်တွေလည်းပြန်သွားကြပေမဲ့ဟိုမှာအဆင်မပြေတဲ့အခါပြန်လာကြနိုင်တယ်လို့ခေလုံကွင်းနဲ့ပြောင်းရွှေ့နေထိုင်သူများအရေးသုတေသနအဖွဲ့ရဲ့ညွှန်ကြားရေးမှူးမီတင်ကိုရာဘာတီကပြောပါတယ်ကုလသမဂ္ဂကတော့လာမယ့်6လအတွင်းဒုက္ခသည်အ ਨੇ စုံတသန်းစီးရီးယားကိုပြန်နိုင်တယ်လို့ခန့်မှန်းထားကြောင်းဒီဇင်ဘာလ18ရက်နေ့ကပြောဆိုခဲ့ပါတယ်ဒုက္ခသည်တွေအစုလိုက်အပြုံလိုက်ပြန်သွားရင်ပဋိပက္ခတွေပုံမရှုပ်ထွေးနိုင်ပြီးအခက်အခဲတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။ဒါအပြင်ဒုက္ခသည်တွေကိုအတင်းအကျပ်ပြန်ပို့တာတွေမလုပ်ဖို့စီးရီးယားဒုက္ခသည်တွေခိုလုံနေတဲ့နိုင်ငံအားလုံးကိုမြစ်တမ်းရပ်ခံထားပါတယ်။အခုကဥရောပနိုင်ငံတချို့ကစီးရီးယားဒုက္ခသည်တွေခိုလုံခွင့်လျှောက်ထားတာကိုရပ်ဆိုင်းထားလိုက်ပြီဖြစ်ပါတယ်။အခုလိုအချိန်မှာပဲတရုတ်အမေရိကန်ကုန်သွယ်ရေးနဲ့ကုသရေးဝန်ကြီးဟာနှစ်ဖက်အကျိုးရှိတဲ့ကိစ္စဖြစ်လို့နိုင်ငံရေးပြဿနာမလုပ်သင့်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်းကဒီဇင်ဘာလ18ရက်နေ့မှာပြောဆိုခဲ့ပါတယ်။အခုလိုပြောဆိုတာဟာအမေရိကန်ကော်မတီတွေအနေနဲ့အမေရိကန်လုံခြုံရေးကိုထိခိုက်စေမဲ့ဉာဏ်ရည်ထုနည်းပညာနဲ့ပတ်သက်ပြီးတရုတ်မှာယင်းနီမြုပ်နှံတာတွေကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းဖို့အမေရိကန်လွှတ်တော်မှပြင်ဆင်နေခြင်းဖြစ်ပါတယ်။ဒေါ်နယ်ထရမ့်အစိုးရတာဝန်ယူတဲ့အခါပထမအဆင့်အနေနဲ့တရုတ်နဲ့နိုင်ငံဆက်ဆံရေးကိုတင့်တင့်တယောက်ပတ်စွာကင်တွယ်ဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့တုန်းကပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲအနိုင်ရထားတဲ့ဒေါ်နယ်ထရမ့်ကတော့သူသမ္မတအဖြစ်တာဝန်ယူရင် တရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်လို့ပြောဆိုထားပါတယ်။အခုလိုချိန်မှာပဲအမေရိကန်နိုင်ငံတိုင်းဝန်ကြီးအန်တိုနီဘလင်ကင်ကတော့လက်ရှိအစိုးရသက်တမ်းမကုန်ခင်အစ္စရေးဟာမတ်အပြစ်ခတ်ရစဲရေးမျှော်လင့်နေဆက်ဖြစ်တယ်လို့ဒီဇင်ဘာလ19ရက်နေ့မှာပြောဆိုခဲ့ပါတယ
်။ I'm hopeful. You have to be. We're going to use every minute of every day of every week that we have left to try to get this done. But I don't want to hazard.
ကျွန်တော်အနေနဲ့ဆက်လက်မျှော်လင့်နေဆက်ဖြစ်ပါတယ်။ကျန်ရှိနေတဲ့အချိန်တိုင်းရက်တိုင်းရက်သတ္တပတ်တိုင်းမှာဒီအပြစ်ခတ်ရစေးရေးဖြစ်ဖို့လှုံ့ဆော်ရပါမယ်။ဒီအပြစ်ခတ်ရစေးရေးဖြစ်ဖို့လိုပါတယ်။အရသာပြည်သူတွေဟာသူတို့အိမ်တွေမှာပြန်နေနိုင်ဖို့လိုပါတယ်။ပုံမှန်ကောင်းမွန်တဲ့ဘဝတွေရရှိဖို့ဒီပျက်စီးဆုံးရှုံးသွားတာတွေကိုပြန်ပြင်ဖို့အပြစ်ခတ်ရစေးရေးလိုပါတယ
်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာသမ္မတဘိုင်ဒန်အစိုးရတက်တမ်းမကုံဆုံးမီနောက်ဆုံးလို့ယူဆရတဲ့နယူးယောက်မြို့တော်ကုလသမဂ္ဂခရီးစဉ်အတွင်း Council of Foreign Relations ပညာရှင်များအဖွဲ့မှာအရှိအလဲပိုင်းကိစ္စပြောဆိုစဉ်အခုလိုထပ်သွင်းပြောဆိုခဲ့တာပါ။ Israel Hamas ပြည်ပကအတွင်းဂါဇာဒေသမှာပါလက်စတိုင်း 4,500 ကျော်သေဆုံးခဲ့ပြီဖြစ်ကြောင်းဒီတစ်ပတ်အရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။ Syria ရဲ့နေရာပြန်အခြေအနေနောက်တရုတ် American စီးပွားရေးနဲ့ Israel Hamas အဖြစ်အပျက်တွေကိုစောမှုချက်ပြောပြခဲ့တာပါ။အခုတော့လေယာဆိုင်ပြွေးတဲ့တဲ့မှာမပဲတောင်သူဒုက္ခရာဘာဈေးတက်တာနဲ့ကြံခုတ်ဖို့လူငယ်ရှားလာတာအပါဝင်ကိုပြောထားပါတယ်စစ်ကောင်စီကလူငယ်တွေကိုစစ်တပ်ထဲအတင်းသွတ်သွင်းနေတာကြောင့်ကြံရသည်ကြံခုတ်ဖို့လူငယ်ရှားပါပြီဆက်ယုံရောက်ပို့ဖို့တောင်ခက်ခဲနေတယ်လို့ကြံတောင်သူတွေကပြောပါတယ်တပတ်အတွင်းသိနိုင်စင်းုံအတက်ကြတွေကရောဘလို့ရှိပါလဲ Farmer Times Media အဖွဲ့ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါ။လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆိုင်ပြည်ချစ်သူများရှင်းလင်းချက်မိကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာဆိုင်ပြည်နဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကုန်တယ်တွေဈေးနှိမ်ဝယ်ယူလို့မပဲဆိုင်တောင်းသူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။ပြီးခဲ့တဲ့မိုးရသည်မှာထွက်ရှိခဲ့တဲ့မိုးမပဲ့အစ်စ်တွေကိုကုန်တယ်တွေကဈေးကွက်ပေါက်ဈေးထက်ကျပ်4000ကနေ6000လောက်ထိဈေးနှိမ်ဝယ်ယူနေကြတယ်လို့တောင်သူတွေကပြောပါတယ်။ကုန်တယ်တွေဘက်ကအရေးသွေးကောင်းမပဲ့အစ်စ်ပိတ်တာ20ဝန်းတရင်ကို6000ကျပ်ဝန်းကျင်သာဈေးပေးဝယ်ယူပြီးအရေးသွေးညံမပဲ့တရင်ကိုတော့4000ကနေ5000ကျပ်ဝန်းကျင်သာဈေးပေးဝယ်ယူနေတာဖြစ်ပါတယ်။ရန်ကုန်မန္တလေးဈေးကွက်ထဲမှာတော့မပဲ့အဟောင်းကတရင်ကို3400ကျပ်ပေါက်ဈေးရှိပြီးမပဲ့အစ်စ်ကတရင်ကို9000ကနေ35000ကျပ်လောက်ထိပေါက်ဈေးရှိနေတာဖြစ်ပါတယ်။မပဲ့အစ်စ်တွေကိုပဲခူးတိုင်းနဲ့ AR တိုင်းတွေကဒေသတချို့မှာရိတ်သိမ်းနေကြတာဖြစ်ပြီးဈေးနှိမ်ခံရတာကြောင့်စိုက်ပျိုးစရိတ်ပြန်မရပဲအရှုံးနဲ့ရင်ဆိုင်နေရတယ်လို့ AR တိုင်းကံမမြို့နယ်ကမပဲ့ဆိုင်တောင်သူဦးတင်မြင့်ကပြောပါတယ်။ဈေးကွက်ထဲမှာမိုးပဲ့အစ်စ်တွေဝင်ရောက်နေပေမဲ့အိန္ဒိယဘက်ကဝယ်လိုအားရော့ကျနေတာကြောင့်အယောင်းဝယ်အေးနေတယ်လို့ကုန်တယ်တွေကပြောဆိုထားပါတယ်။
ပြင်တွင်စီကွယ်မှာရောဘာဈေးစက်တိုက်မြင့်တက်နေပါလေ။တုံလူတွေလက်ဝင်မှာရောဘာလက်ကျင်နေနေပြီဖြစ်တဲ့အတွက်အခုနှစ်ရောဘာအစီအချေရာဒီစာမှာတော့ဈေးကောင်းရရှိနေတယ်လို့မော်လမြိုင်မြို့မှာရောဘာလုပ်ငန်းရှင်ဦးတင်မောင်အေးကပြောပါလေ။ဈေးကွက်ထဲမှာတော့ပုံဈေးတမတ်ချက်မရှိဘဲရောဘာကိုကြိုက်ယုံကြိုက်ဝဲပုံစံနဲ့အယောင်းဝယ်ပြုလုပ်နေကြတာဖြစ်ပြီးရောဘာတစ်ပေါင်ကို3000ကျပ်ကျော်ထိဈေးရရှိနေရပဲဖြစ်ပါလေ။ပြင်တွင်းရောဘာဈေးကနိုင်ငံတကာပေါက်ဈေးပုံမူတည်ပြီးအယောင်းဝယ်ပြုလုပ်နေကြတာပဲဖြစ်ပါလေ။ပြီးခဲ့တဲ့နေ့ကအယောင်းဝယ်ဖြစ်ခဲ့တဲ့ပေါက်ဈေးနဲ့ရှင်ရင်တော့နှစ်ဆလောက်ထိမြင့်တက်လာတာလို့ရောဘာလူငယ်ရှင်တွေကပြောပါရယ်။အခုရပိုင်မော်လမြိုင်ဈေးကွက်ထဲမှာတော့ကုမ္ပဏီအရောက်ပို့ဈေးနေနဲ့မှုတုံနီလို့ဟာအသက်ကတပေါင်ကို3050ကျပ်၊နေလို့အညူကတပေါင်ကို3000ကျပ်ရောဘာပြည့်စက်အတက်ကတပေါင်ကို2950ကျပ်နီလန်ပြားကတပေါင်ကို2500ကနေ2800ကျပ်နဲ့အထူချောက်ကတပေါင်ကို2380ကျပ်အတီးတီးပေါက်ဈေးရှိနေပါလေမြန်မာနိုင်ငံမှာနေ့စဉ်ရောဘာတန်ချိန်1000ကျော်လောက်ကိုပြင်တွင်းမှာတုံးဆွဲကြပြီးတန်ချိန်3သိန်းလောက်ကိုတော့ပြင်ပကိုတင်ပို့နေရပဲဖြစ်ပါလေ
စစ်မှုထမ်းခေါ်ယူခံရမှုကြောင့်ကြံခောက်လောက်သားရှားပါပြီးဆိုင်ရုံအရောက်ပို့ဖို့အခက်တွေ့နေတယ်လို့တောင်သူတွေကပြောဆိုလာပါတယ်။အာနာသိမ့်ပြီးနောက်ပိုင်းအင်အားဖြည့်တင်းဖို့လိုအပ်နေတဲ့စစ်ကောင်စီကလူငယ်တွေကိုအာရမစစ်မှုထမ်းစေတဲ့ဖြစ်စဉ်တွေကြောင့် အခုနှစ်ကြံရသည်မှာကြံခုတ်လုပ်သားငှားရဲရခက်ခဲလာပြီးစက်ရုံအရောက်ပို့နိုင်ဖို့ပါအခက်ခဲတွေရှိလာတယ်လို့ AR တိုင်းနဲ့ဘကိုးတိုင်းအတွင်းကကြံစိုက်တောင်းသူတွေကပြောပါတယ်စစ်ကောင်စီကပြီးခဲ့တဲ့2022ခုနှစ်တည်းကနိုင်ငံဝန်ကမြို့သားလူငယ်လူရွယ်တွေအပါအဝင်အမျိုးသမီးတွေကိုပါမတရားစုဆောင်းဖမ်းဆီးပြီးစစ်မှုထမ်းစီတဲ့ဖြစ်စဉ်တွေမြင့်တက်လာတဲ့အတွက်အလုံသမားငှားရဲရခက်ခဲလာတာဖြစ်ပါတယ
်ပြီးခဲ့တဲ့တိုင်းမှာပဲအဲ့ပေါ့ဟောင်းမှာအဲ့ဖြေးဆိုင်ရဆက်ရေးဖြေးဆိုင်ကွန်ပလိန်းကိုမျက်စံလိုက်ယူလေနေ့နေ့ပိုင်းကိုခေါ်ပါတယ်နောက်ပြီးအဲ့ဒီလက်ရိတ်ညက်နေ့အဲ့ကောက်ဆက်မောင်းတဲ့ခေါင်းလေးတွေကမှဒီဆက်ကိုလည်းမှထားပြီးတော့အမှအတင်းခေါ်သွားတယ်ဗျာအနေနဲ့ပဲလက်ဆိုင်ရဖြေးဆိုင်ခရီးကတော့အကုန်ဖမ်းတာအဲ့ဒီအလုပ်လုပ်နေတဲ့အလုပ်လုပ်နေနေကိုအတွေ့လို့ရှိရင်အဲ့ခေါ်ကြတယ်ဒီရလေးကပြန်တိတ်နေထွက်ကြတော့အခုလက်ရှိကျန်ကုန်လုံးကမင်းကြီးလေးလောက်တဲ့အခုတုတ်နိုင်ရတယ်အဲဒီကခက်ခဲရတော့ကွာဒီကကျန်ခုန်နေတဲ့အချိန်မှာဒီဆိုင်ရုံပေါ်နဲ့ကားပေါ်ကျန်လို့ရတယ်ရောကြလေးလိုရယ်အဲအဲ့တော့ရောကြလေးလိုတော့ဟာဒီရောကြလေးကအလုံးမဆင်းရကြဘူးအိမ်ထဲမှာလည်းနေကြရစေနောက်ပြီးအဲကားမောင်းတဲ့ခက်ခဲဒီကားမောင်းရတဲ့အဒီဘယ်လိုကြဆက်ခံနေရလဲ150လောက်ရှိကားမောင်းရတယ်50အထက်လေးလောက်ပဲရှိရယ်ဘယ်စိတ်နဲ့ရှိရောไอ้แกแกนี่ก็รู้สึกอย่างนี้เนี่ยแหละบามาขึ้นไปเลยนี่รู้สึกอย่างวันละวันตามอยู่มาด้วยเลยไอ้อะแล้วอะคือสิอ่ะอกลงว่าโกด้าเยอะตรงขึ้นน่ะดิบางสารนั้นส่วนน่ะดิเปลี่ยนเข้ายาดิอะมีอกลงไม่เข้าเลยหรอก
จันทีน่ะกูสกายไนบโกด้าแชมป์นี่เนี่ยตามไปเนี่ยเหมี่ยวไปตรงมาอดีก็ใส่ปิ้วจาไปเออาวรีไดมาใส่ปิ้วเงินแน่ๆใช่ป่ะแหละญาติจันจัยคว้ยยาดิก็20โนเวมเบอร์เนี่ยดิเซมบาร์ละมาสะติ่นลุ้งส่องเลยใช่เป็นแม้อะลุตมะง่ายะไม่ย่าราปาวินไตบ้วยฤจองကြမခုတ်နိုင်သေးတဲ့ဒေတာတွေလည်းရှိနေတာဖြစ်ပါတယ်။20နိုင်ငံတော်ဝန်တရားဆိုင်အောင်23ယုံကနေတနှစ်ကိုပြန်ပြတရားတန်ချိန်4သိန်းကျော်ထုတ်လုပ်နေပြီးအခုနှစ်မှာတော့အခက်အခဲတွေကြောင့်ကြမ်းတန်ချိန်10သိန်းကျော်လောက်လေလွင့်ဖြစ်ပေါ်နိုင်တယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါဗျာ။လော
က်သားမရှိရင်တော့ဘာမှလုပ်မရဘူး။သူကဒီတယောက်ကတကယ်ကြံတရားနဲ့ခုတ်နိုင်တာတင်နာနဲ့တင်နာကတယောက်တင်မှရတယ်။အဲ့တော့အတင်ကားလို့ကျန်ခုတ်လို့သားရယ်ကျန်ကျင်လို့သားရယ်ကမရှိဘူးဆိုရင်တော့ဟိုကျန်ကျိတ်သွားတာလဲဆက်ကလည်းတော့ဟိုကျိတ်ရတာလဲသူ့ရဲ့ဟိုသဘစီကြည့်အောင်ပေါ့နော်အမှန်တရက်ကိုတန်လေးအောင်ကြည့်နေတယ်တန်လေးအောင်တန်နှစ်ထောင်ကြည့်နေတယ်တန်နှစ်ထောင်ပြည့်ပြီမှသူကစိတ်ရယ်ဟောပြတာပေါ့ဟိုလည်းပဲစာကိုယ်တော့စာအပြည့်နဲ့ဖြစ်တယ်ပေါ့နော်အဲ့ဒါဆိုရင်တော့အပေါ်တော့အကဲကဲရည်များနဲ့ရင်ဆိုင်ရမှာပေါ့အဲတော့စက်တိုင်းတွေကဘယ်လိုဖြည့်ရှင်းမလဲတော့မသိဘူးတော့ဒါကတော့ဟိုပေါ့စက်တိုင်းတွေကလဲလို့ရေကဆဲဆဲရုံတိုင်းတွေအမယ်ဖြည့်ရှင်းလို့မရရင်တော့ကျန်ရည်နောက်ဆုတ်တာတဲ့ပေါ့နော်တချီသေးပဲဟိုတားမယ်ဆိုရင်တော်တော်လေးနေနေနေရှိတယ်မှာ
ပြီးခဲ့တဲ့နှစ်ကဈေးကွက်ထဲမှာတရားတပိတ်သားကို3600ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်သားကို4600ကနေ4850ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကကမ္ဘာတရားဈေးကွက်မှာတရားတန်ကိုအမေရိကန်ဒေါ်လာ650လောက်ရရှိခဲ့ပြီးလက်ရှိမှာတော့တန်ကိုအမေရိကန်ဒေါ်လာ500ကျပ်လောက်သာဈေးရရှိနေတာကိုတွေ့ရပါတယ
်။အခုဆက်ပြီးဒီဇင်ဘာလ10ရက်နေ့ကနေ19ရက်နေ့ထိဈေးကွက်အတွင်းအသက်ကျနေပြီဖြစ်သွားတဲ့ရာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါသေးတယ်။စပိုးဆောင်တည်နေတွေထဲမှာတော့ချစ်တူဖြူအာလူးနဲ့မြေပဲဈေးတွေပြန်ကျဆင်းနေပါသေးတယ်။ချစ်တူဖြူကဈေးကွက်ထဲပစ္စည်းဥဝင်များလာတဲ့အတွက်ဈေးပြန်ကျလာတာပါ။ရန်ကုန်ပြည်နယ်ဈေးကွက်မှာတော့ဒီဇင်ဘာလ10ရက်နေ့ကတရုတ်ချစ်တူဖြူကျူကောက်ကတပိတ်တာကို23000ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဒီဇင်ဘာလ19ရက်နေ့မှာတော့တပိတ်တာကို18900ကျပ်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်။တရုတ်ချစ်တဖြူကျူကောက်ကတော့လမ်းပန်းဆက်တွေရေးကြအဝင်နေနေပြီးမဲ့ပြီးခဲ့တဲ့ပတ်ကလည်းတပိတ်တာကို6000ကျပ်ဝန်းကျင်လောက်ဈေးကျဆင်းသွားတာဖြစ်ပါတယ်။ရှမ်းချစ်တဖြူကတော့တပိတ်တာကို12000ကနေ16000ကျပ်လောက်ပေါက်ဈေးရှိနေပြီးတပတ်တွင်တပိတ်တာကို900ကျပ်လောက်ဈေးကျသွားပါတယ်။
စီထွက်ဒီနံဖြစ်တဲ့မြေဘက်ကလည်းဈေးကျဆင်းနေပါဗျ။မန္တလေးဈေးကွက်မှာဒီဇင်ဘာ18ရက်နေ့ကမြေဘက်အနီးလုံးစံတပိတ်သားကို8100ကနေ8200ကျပ်ပေါက်ဈေးရှိပြီး S1 season ကတော့တပိတ်သားကို8200ကနေ8300ကျပ်ပေါက်ဈေးရှိနေပါဗျ။ As one long and dig out of the big lago, shit on Iagani, shit on Chawa Jaja, Bowsin Shinivare. Begara did not say any Bowsin as she, as one season got the big lago, Nayang Adegani don't want jet. Maybe any long and got don't young any lea jet. As one long and got the big lago, the Yagani, Nayaja, Zibian Jasin or a pivare.
Aluzile, Tabija lavare. The bed wind by Dagu, Iagani to town jaja, Zibian jalava. Bigger dismala saying, Yango be no gozi dama. Open aluga to pay dago. Musa like Natangani, Kunatangaya jaja pause she gave me. Dismala socony anima wrote to pay dago. Ditangani, Kunatang jago, Tamaja sendo avare. They are aluga wrote to pay dago. Kunatang shiagani, Tatangaya jelati, the bad doing zipi and jadwara good to yavare. A good and serpent harried in a zinoriga, a chain and yap the only murishin evaration.
Janko for Lunga Shalala, a Pawango, Farmadines Media, Pjabjagaraba, a gooda Uduyadine, and I get a season bar. Make home you want ye long to mandu, ye mean lonely dago, pure tabare. A shatter yet she's own make home yaka, ye long to manji, ma, ye too long tanaimu, a mean zone, shall la lo. Lamen we are the mere binding and to ye ji shamu, ji jay, ye sign a ya chego. Make home ye sanchi lilani de make home ten monita got pure bare. Tizema Sachariani Stimson Center online sunny wet tethering you get a nalam pia pia.
She don't ashata ye, a shiliazon, make home ye boga, ye long the man jirima. Mokdomo, detan, luna jang yo, cyclone mona in the jama, yirupamana, a mean song, yabla bare. Mekong ye ye sound chi lila nere, Mekong dam monitor, MGM go satin, titangare na town se kunegrega salo, Mekong ye boga, yelong tamanjirima, Shirubamana, a mien song yaw laralo, tuti tiriga piobare. Cyclone mona yagi jang, Mekong yawama, mote tami yiri chigetlo, Bongman tele, punwe suso nerelo, Ice on Earth apwet titang rupite, Ellen Basiska piobare.
If we go to temperatures, the first thing you can see is there's a lot more brown.
Did you tell me a bujanga, a dog gentan lavare? October, November, and Dizibana, a tea, a bujanga, taman tegu, meet anybody. Tanning am yabai, laune, a tap by Tibet, gomi bema. Oman induri pony be erigani, yedu season, lada beme, dini temaro. အဒီလိုအခြေအနေမျိုးမှတွေ့ရပါဘူးအခုဖြစ်နေတာကမိုးများလွန်တာပါနေ့နေ့မကြာဘဲမိုးများပြီးရေတွေပဲစီးဆင်းလာတာဖြစ်ပါတယ်အဒီရေတွေကမဲခေါင်မြင်းဝအထက်ပိုင်းကနေအောက်ပိုင်းကိုစီးဆင်းလာပါတယ်ဒါမျိုးကနွေရာသီအစလောက်မှာအထက်ပိုင်းကနင်းတူတွေအကြီးပြောဆင်းလာမှတွေ့ရတာမျိုးဖြစ်ပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းဘက်မှာကြတော့ဇွန်ဇူလိုင်ဩဂုတ်လကနေဒီဇင်ဘာလအထိအလွန်ချောက်သွေးနေတ
မိုးတဲထန်လာတာဖြစ်တယ်လို့အယ်လန်ကပြောပါရယ်။ပြီးခဲ့တဲ့နှစ်နဲ့သုံးနှစ်လောက်ကစပြီးတော့အခုလိုမိုးရွာသွန်းမှုပုံစံတွေပြောင်းလာတာဖြစ်တဲ့အတွက်ရေအရင်အမြင့်စီမံခန့်ခွဲသူတွေအနေနဲ့ဒါကိုတတိပြုပြီးတော့ကြိုတင်ပြင်ဆင်မှုတွေလုပ်ဖို့လိုတယ်လို့လည်းသူကထောက်ပြသွားပါရယ်။ STEM Sun Center အရှိတောင်အာရှရေရဌာနညွှန်ကြားရေးမှူး Brian Island ကလည်းကီလိုမီတာ1500ပတ်လည်အကျယ်လောက်ရေလွှမ်းမိုးခဲ့တဲ့အတွက်ဒေသခံလူမှုအတိုင်းအဝိုင်းကြီးတစ်ခုလုံးအကြီးအကျယ်ထိခဲ့ခဲ့ရတယ်လို့ပြောပါရယ်
။ Come out of the Jinghong Dam from either the Jinghong Dam or upstream dams
ရွှေရီကန်ဘက်မှာရေကြီးပြီးနှစ်ပတ်အကြာမှာ VNN နိုင်ငံတောင်ပိုင်းကိုတိုင်ဖုန်းမုန်တိုင်းယာဂီဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်မဲခေါင်မြင့်ဝမ်းကရေတွေထပ်ပြီးဝင်လာပြန်ပါတယ်။သတင်းသုံးပတ်အတွင်းအခုလိုမမျှော်လင့်တဲ့သဘာဝဘေးဒဏ်တွေကြောင့်ဒေသခံတွေရဲ့လူနေမှုဘဝတွေအတော်လေးကိုထိခိုက်ခဲ့ရပါတယ်။ဒါကြောင့်လဲသဘာဝဘေးအရေးပေါ်ကြိုတင်သတိပေးစနစ်တွေပုံမအားကောင်းလာအောင်လုပ်ဖို့အဲ့ဒီလိုဖြစ်လာခဲ့ရင်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဆောင်ရွက်ရှောင်ရွက်တွေကိုလူတွေသိစေဖို့ဘလောက်အရေးကြီးသလဲဆိုတာအခုဖြစ်ရက်ကမိမောင်းထိုးပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ကတော့မြေကြီးအတက်ကြကိုစောင့်ကြည့်နေပြီးသတင်းအချက်အလက်တွေကိုထုတ်ပြန်ပေးနေတာဖြစ်ပါတယ
်တရုတ်နိုင်ငံတိဘက်ကုန်းမြေမြေမကနေစတင်စီစဉ်လာတဲ့မဲခေါင်မြစ်ဟာမြန်မာလောထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကိုဖြတ်သန်းပြီးတော့တောင်တရုတ်ပင်လယ်ထဲကိုစီဝင်ပါတယ်မြစ်တလျှောက်တန်းနဲ့ကြီးတဲ့ဒေသခံတွေဟာငါးဖန်းလုံငန်းနဲ့စိုက်ပျိုးရေးလုပ်ငန်းအတွေ့မဲခေါင်မြစ်ကိုမိခိုးပြီးတော့အသက်မွေးနေကြတာပါဒါပေမဲ့လည်းမဲခေါင်မြစ်ပေါ်မှာရေအားလျက်စစ်ထုတ်လုပ်ဖို့ရေလုံတမန်ကြီးတွေတိစောက်လာတာကြောင့်မြစ်ရေစီးဆင်းမှုနဲ့ရေအတက်အကျပြောင်းလဲလာပါတယ်မဲခေါင်မြစ်ပေါ်ကအကြီးဆုံးရေလုံတမန်ကြီးဖြစ်တဲ့ဇိုဒါဒေါမှာလည်း2029နောက်ပိုင်းရေတုပမာဏအများဆုံးတက်လာပြီးတော့က
So for the first time since
2023
ကျမနှောင်းလာပါမြေခေါမြေပေါ်ကဆယ်တွေရေမြင့်တက်လွန်းနေတာနားလောင်ကြောက်ကြခဲ့တာပါအခုတော့သတင်းတွေကသူတာပါရေးချီယာမြင့်နေရရွှေပြောင်းသူတွေအကြောင်းပြောထားပါတယ်ရေချီယာမြင့်နေရရွှေပြောင်းခြေချမှုဟာလူ့သမိုင်းဖြစ်စဉ်ပါအချိန်နှင့်မြေမြောက်ကြောင့်နေရာစွန့်ပြီးတခြားနိုင်ငံတွေကိုရွှေပြောင်းကြတဲ့အကြောင်းမှတ်ညွှန်လင်းပြပြပေးပါအောင်ခင်ဗျာ
Señores, agrupémonos. ¿Qué más crees que es un paquete de romita, fe?
Yo no estoy de amigo, papá.
ကိုယ့်ရဲ့မွေးရမြေမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရရက်နဲ့အကြောင်းအမျိုးမျိုးတွေကြောင့်မွေးရဇာတိနိုင်ငံကိုစွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်မဲ့နေရာဒေသတွေကိုတရားဝင်ခရီးလမ်းတွေကပဲဖြစ်ဖြစ်တရားမဝင်ခရီးလမ်းတွေကပဲဖြစ်ဖြစ်ရေချီယာမျက်နှာရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်တတ်ကြပါတယ် ကမ္ဘာလူဦးရေရဲ့၃.၃၅ရာခိုင်နှုန်းဟာမိခင်နိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်မှုဆိုင်ရာအဖွဲ့ကြီး IOM ကပြောဆိုထားတာပါအခုလိုရွှေ့ပြောင်းအခြေချနေထိုင်သူတွေနဲ့ပတ်သက်ပြီးကမ္ဘာကုလသမဂ္ဂကလည်းနှစ်စဉ်ဒီဇင်ဘာလ၁၈ရက်နေ့ကိုနိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများနေ့အဖြစ်သတ်မှတ်ပေးထားတာပါ တုတ်တီတနာပြူထားတဲ့အချက်လက်တွေရဆိုရင်ကိုဗစ်ကမ္ဘာကရောဂါပိုးကြီးမကျရောက်မီအချိန်2019ခုနှစ်လွန်အထိကမ္ဘာပေါ်မှာနေရွှန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး222ရှိတယ်လို့ဆိုပါတယ် နိုင်ငံတစ်ခုကနေတစ်ခုရွှေ့ပြောင်းနေထိုင်သူတွေဟာအခြေအနေရပ်တည်မှုပုံစံမျိုးမျိုးနဲ့ပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီး Migration Data Portal ဆိုတဲ့အဖွဲ့ကြီးက2020ကနေ2024ကာလတွေအတွင်းလေ့လာထားမှုတွေအရနိုင်ငံတကာမှာရွှေ့ပြောင်းနေထိုင်သူပေါင်း283သန်းရှိတယ်လို့ဆိုပါတယ်။ဒီထက်မှာ52ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး48ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ကြပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေက73ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ဒုက္ခတဲ့အဖြစ်ရွှေ့ပြောင်းနေရသူတွေနဲ့နိုင်ငံရေးခုံလုံခွင့်နဲ့နေရသူတွေကတော့ကမ္ဘာအနှံ့44သန်းရှိတယ်လို့ဖော်ပြထားတာပါ။ဒီလိုရွှေ့ပြောင်းသွားလာနေထိုင်ကြတဲ့အချိန်ပျောက်ဆုံးနေသူဒါမှမဟုတ်သေဆုံးလို့ထင်ရတဲ့သူပေါင်းကတော့10နှစ်အတွင်း9000ကျော်ရှိနေပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်မိခင်နိုင်ငံရဲ့နိုင်ငံသားအတိအမှတ်ပြုမှုလည်းပြက်ပြဲတခြားနိုင်ငံတစ်ခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေရသူတွေလည်းခက်မှန်းကြီး၄သန်းကျော်ရှိနေပြီးဒီနိုင်ငံမဲ့၄သန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်လက်တွေမှာဖော်ပြပါတယ် IOM ရဲ့လေ့လာမှုတွေအရတော့ဒီလိုရွှေ့ပြောင်းနေထိုင်သူတွေအားလုံးတဲကတဝက်ကျော်ဟာဥရောပနဲ့အမေရိကန်ပြည်အောင်စုကနေဒါစတဲ့နိုင်ငံတွေမှာနေထိုင်ကြတာပါအကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာတဲ့သူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်အောင်စုဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြသူပေါင်း48သန်းကျော်ရှိပါတယ်မက္ကဆီကိုကျူဘာတရုတ်နဲ့အိန္ဒိယနိုင်ငံသားတွေကအများဆုံးလာရောက်နေထိုင်ကြတာပါအမေရိကန်ပြည်အောင်စုပြီးရင်ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ ဆော်ဒီအာရေဗျာ UK UAE ပြင်သစ်ဂျာမနီဩစတြေးလျစပိန်နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါတယ်စီးပွားရေးပိုပြီးကောင်းမွန်ဖို့ဝင်ငွေကောင်းတဲ့အလုပ်ကံရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တည်းအပါအဝင်အကြောင်းအမျိုးမျိုးနဲ့ကို့မွေးဖွားရာနိုင်ငံကနေတခြားပို့ပြီးအခွင့်အရေးသာတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။နောက်ဆုံးရယူထားတဲ့စီးရင်တွေအရတော့အိန္ဒိယနိုင်ငံသား18သန်းခွဲကျော်ဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်ဆီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါလိမ့်ရှင
်။ရေကြီးရမျက်နှာရွှေ့ပြောင်းနေထိုင်သူတွေကြောင့်မညညိုလင်းပြောပြပေးကြတာပါ။အခုတော့ VO ရဲ့စနေညအစီအစဉ်နဲ့ဆက်မသက်ခင်သတင်းချင်းချုပ်ကိုစောမှုကြောင့်ပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှရေရိုးအသုံးစရိတ်ကိုလွတ်တော်ကတောက်ကြနေနောက်ပိုင်းမှာအတည်ပြုနိုင်ခဲ့တာကြောင့်အစိုးရလုပ်ငန်းတွေယာယီရပ်ဆိုင်းမဲ့အခြေအနေကနေရှောင်ရှားနိုင်ခဲ့ပါတယ်။လွတ်တော်နေရာလုံးမှာတောက်ကြနေကအတည်ပြုနိုင်လိုက်တဲ့အသုံးစရိတ်ဥပဒေအရပြည်ထောင်စုအစိုးရလုပ်ငန်းတွေမက်လာအထိလက်ပတ်သွားနိုင်မှာဖြစ်သလိုအရေးပေါ်ကယ်ဆယ်ရေးအတွက်ဒေါ်လာဘီလီယံ100နဲ့လေယာစိုက်ပျိုးရေးကဏ္ဍအတွက်ထောက်ပံ့ဖို့10ဘီလီယံတို့ကိုသုံးစွဲခွင့်ပြုထားပါတယ်။ယေမန်နိုင်ငံဘက်ကနေပြစ်လွှတ်လိုက်တဲ့ဒုံးကျည်တစ်စင်းဟာအစ္စရေးနိုင်ငံမြို့တော်တယ်လီဗီကိုကြောက်ရောက်ပေါက်ခွဲခဲ့လို့လူ16ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။ယေမန်ခြေဆိုင်ဟူသီတပုံတွေကတော့အစ္စရေးဘက်ဆက်စစ်ပစ်မှတ်တွေကိုပယ်ထိန်တုံးနဲ့ပစ်ခတ်တာလို့ထုတ်ပေါ်ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမှာခရစ်စမတ်နဲ့နှစ်သစ်ကူအားလိုက်ရဲ့ကာလအတွင်းခီးသွွားသူစံချိန်တင်မြင့်တက်နိုင်ပြီး2019ခုနှစ်ကထက်ပိုများနိုင်တယ်လို့ခရီးသွားတဲ့တရုတ်ပို့ဆောင်ရေးဌာနတွေကထုတ်ပြန်ပြောဆိုထားပါတယ်။ဒီကနေ့စနေနေ့ကနေလာမယ့်နှစ်တကူနေ့အထိနေထိုင်ရာနေရာကနေအနည်းဆုံးမိုင်50အထက်အဝေးကိုခရီးသွားမဲ့သူဟာ119သန်းကျော်လောက်ရှိတယ်လို့ကုန်းလန်းပို့ဆောင်ရေးဌာနတစ်ခုပြည့်ဖြစ်တဲ့ A3 ကုမ္ပဏီကပြောဆိုထားပါတယ်။ဂျာမနီနိုင်ငံမှာ9ရောက်တဲ့မနေ့သေဆုံးခဲ့ရတဲ့မက်ဒီဘတ်မြို့ကခရစ်စမတ်ဈေးပွဲတော်ကိုဝန်ကြီးချုပ် Olaf Scholz ကဒီကနေ့တွားရောက်ကြည့်ရှုခဲ့ပါတယ်
။ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်မှာစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ Robert Basil ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်တော်ရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနာယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။Thank you.
This program has come.